Hermes.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ9ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 16.25 တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်းလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့တနက်ကင်ဆာမှုထိန်းချုပ်မဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုပေးဖို့အမေရိကန်မြို့တော်ဝန်တွေကတောင်းဆိုပါတယ်။အမေရိကန်မှာအဖမ်းခံခဲ့ရတဲ့ရွှေပြောင်းအလုပ်သမား900နီးပါးကအထက်ဝက်နီးပါးကိုပြန်လုပေးလိုက်ပါပြီ။မွန်ပြည်နယ်အတွက်မိုးသည်ရေကြီးမှုတွေကြောင့်အ ਨੇ ဆုံးလူ73ဦးသေဆုံးသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရနိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပါပြီးနောက်တစ်ဆင့်အနေနဲ့သူတို့ဘာများဆက်လုပ်သွားမလဲဆိုတာကိုကော်မတီရဲ့ပူးပေါင်းဥက္ကဋ္ဌကပြောဆိုလိုက်ပါတယ
်လွှတ်တော်ကိုယ်စားလှယ်ကြီးများရဲ့အကြံပြုချက်ပြားအပေါ်မှာတော့တေချာစွာမှတ်သားနိုင်ယူထားပြီးရှေ့လုပ်ငန်းစဉ်ဖြစ်တဲ့ဥပဒေကြမ်းရေးဆဲခြင်းတွေထက်တွင်း
ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပြီးတော့ဒီရခိုင်ပြည်နယ်ရသေးတောင်ကျေးရွာကအုတ်ချုပ်ရည်မှုတူဦးရဲ့အိမ်မှာစိတ်ကြွဆေးတွေနဲ့ဆစ်လက်နက်ပစ္စည်းတွေတင်စီရမိကြောင်းတက်မတော်ရဲ့သတင်းထုတ်ပြန်ချက်နဲ့အတူရှမ်းပြည်နယ်တာရဲမြင့်နယ်ထဲမှာတော့အစိုးရတက်မတော်နဲ့ရှမ်းပြည်တောင်ပိုင်းဒီမြောက်ပိုင်းက SSA တို့ကြားမှာဒီရပိုင်းတွေတွင်တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံများနဲ့ချီပြီးနေအိမ်ကနေထွက်ပြေးတိမ်းရှောင်နေကြရတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်အထက်လွှတ်တော်အမတ်တွေအနေနဲ့တနက်ကန်ဆောင်ခွင့်ထိချုပ်ရင်းနဲ့ဆိုင်တဲ့ဥပဒေကြမ်းကိုအတည်ပြုနိုင်ရေးနေရာတည်လွှတ်တော်ရနာချင်းကနေပြန်လာပြီးမဲပေးကြဖို့နိုင်ငံတော်ကမြို့တော်ဝန်200ကတောင်းဆိုလိုက်ပါတယ်တက်ဆက်စ်နဲ့အိုဟိုင်းယိုပြည်နယ်တွေမှာပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းတို့ကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ32ဦးသေဆုံးပြီးသွားတဲ့နောက်မှာမြို့တော်ဝန်တွေကအခုလိုတောင်းဆိုလိုက်တာပါအောက်လွှတ်တော်ကဖေဖော်ဝါရီလမှာအတည်ပြုပေးခဲ့ပြီးဖြစ်တဲ့အဲ့ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်အနေနဲ့လည်းအများဆုံးအတည်ပြုပေးဖို့ Republican လူများစုခေါင်းဆောင် Mitch McConnell နဲ့ Democrat ခေါင်းဆောင် Chuck Schumer တို့နှစ်ဦးကို214မြို့ကမြို့တော်ဝန်တွေကပါဝင်တဲ့အဖွဲ့ကတောင်းဆိုလိုက်တာပါအဲ့ဒီဥပဒေမူကြမ်းအရတနက်ဝယ်လိုသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးရမှာဖြစ်တဲ့အပြင်ဝယ်မဲ့သူရဲ့ကိုယ်ရေးရာဇဝင်မှာမတင်ကားစရာအကြောင်းအရာတွေ့ရှိခဲ့ရင်စောင့်ဆိုင်းရမယ့်ရက်ကိုအရင်က9ရက်တတ်မှတ်ထားရက10ရက်အထိတက်တန်းတိုးသွားဖို့အဆိုပြုထားတာပါဒီမိုကရက်လူနည်းစုခေါင်းဆောင် Chuck Schumer ကအဲ့ဒီဥပဒေမူကြမ်းကိုအတည်ပြုပေးဖို့တောင်းဆိုပေမဲ့လူများစုခေါင်းဆောင် Mitch McConnell ကဒီမူကြမ်းကိုမနစ်သက်တဲ့အတွက်အတည်ပြုပေးဖို့ညှင်းနေပါတယ်2019ခုနှစ်အတွင်းမှာအမေရိကန်ပြည်ထောင်စုအတွင်းလူတွေအစုလိုက်ပြုံလိုက်ပစ်ခတ်တပ်ဖြတ်မှု250ကျော်ရှိသွားပြီဖြစ်ကြောင်းမြို့တော်ဝန်တွေရဲ့စာတမ်းမှာဖော်ပြထားပါတယ်အခုနောက်ဆုံးဖြစ်သွားခဲ့တဲ့ Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တို့ကပစ်ခတ်မှုတွေဟာအဲ့ဒီတင်နာကန်ဆောင်ဝင်းကိုထိန်းချုပ်တဲ့ဥပဒေလိုအပ်နေတယ်ဆိုတာကိုပြသနေခြင်းဖြစ်ကြောင်းလည်းမြို့တော်ဝန်တွေရဲ့စာတမ်းမှာဖော်ပြထားပါတယ်
အမေရိကန်ပြည်ထောင်စု Mrs. PP နယ်ကအစားအစာစီတဘူးဆက်ယုံဒီမှာလုတ်ခိုင်နေတဲ့တရားဝင်ထောက်ထားမရှိတဲ့ရွှေပြောင်းဝယ်ရောက်သူ680ကိုအမေရိကန်ရဲနဲ့လူမှုကြီးကြပ်ရေး IC တာဝန်ရှိသူတွေဗုဒ္ဓနေ့ကဖမ်းဆီးပြီးနောက်တရက်မှာပဲသူတို့တဲကထွက်လောက်ကိုလူသားချင်းစာနာထောက်ထားပြီးတော့ပြန်လွတ်ပေးလိုက်ပါတယ်ပြန်လွတ်လာသူတချို့ကတော့လူမှုကြီးကြပ်ရေးတရားရုံးမှာလာရောက်ထွက်ဆိုကြရမှာပါပန်းခံခဲ့ရတဲ့ရှစ်ပြောင်းဝင်ရောက်သူအလုံးဟာလက်တင်အမေရိကနိုင်ငံတွေကလာရောက်သူတွေဖြစ်ကြပါတယ်။တခြားရှစ်ပြောင်းဝင်ရောက်သူတွေကိုတော့လူဝီဇီယားနာနဲ့မစ္စစ်ပီပီနဲ့ထိန်းသိမ်းစခန်းတွေကိုရှစ်ပြောင်းထားတယ်လို့ ICE တာဝန်ရှိသူတွေကပြောပါတယ်။တရားရုံးကြားနာရက်ကိုစောင့်ဆိုင်းနေကြတဲ့တချို့ရှစ်ပြောင်းဝင်ရောက်သူတွေကိုတော့သူတို့ရဲ့တော်လာမှုကိုရဲကစောင့်ကြည့်လို့ရတဲ့ခြေချင်းတွေတက်ဆင်ထားပါတယ်။ကုမ္ပဏီ၅ခုကပိုင်ဆိုင်တဲ့မြို့ကြီး၆မြို့ကကျသားစီတဘူးဆက်ယုံကိုရဲနဲ့လူမှုကြီးကြပ်ရေးကဝင်ပြီးတော့စီးနင်းခဲ့တာဖြစ်ပါတယ်။ဗုဒ္ဓနေ့ကဝင်ရောက်စီးနင်းဖမ်းဆီးခဲ့တဲ့ဖြစ်ရက်တွေနဲ့ပတ်သက်ပြီးတော့အဲ့ဒီကုမ္ပဏီဘက်ကတော့တခုမှအဲ့ဒီကုမ္ပဏီတခုဘက်ကမှတော့ပြောမှတ်ချက်ပြီးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့ထောက်လှမ်းရေးဌာနအတွင်းတာဝန်ရှိသူတွေကိုသမ္မတထရန်ကထုတ်ပြစ်နေပါတယ်။အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုချုပ်ယုံရဲ့လက်ထောက်အကြီးအကဲဆူဂေါ်ဒွန်ကယာရုကနှုတ်ထွက်စွာတင်သွင်းတာကိုသမ္မတထရန်ကကြာတာပြည်နေမှာလက်ခံလိုက်ပါတယ်။ဒါဟာအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားမှုချုပ်ယုံ ရုံးရဲ့အကြီးအကဲတန်ကုတ်ဆရာတို့ကနှုတ်ထွက်ဖို့သတင်းနှစ်ပတ်အလိုမှာလက်ထောက်အကြီးအကဲကပါနှုတ်ထွက်စာတင်လိုက်တာဖြစ်ပါတယ်။စုကော်ရုံးရဲ့နှုတ်ထွက်စာကိုလက်ခံပြီးတနအီမပြည့်ခင်မှာပဲအငြင်းစားရေတာဗိုလ်ချုပ်ကြီးလည်းဖြစ်လက်ရှိမှာအမျိုးသားအကြမ်းဖက်မှုတိုက်ဖျက်ရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ဂျိုးဆက်မက်ကွိုင်းယားကိုအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးချုပ်ယုံယာယီညွှန်ကြားရေးမှူးအဖြစ်ခန့်အပ်လိုက်ကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကတင်ပြညာခဲ့ပါတယ်။ဂျိုးဆက်မက်ကွိုင်းယားဟာလက်ရှိညွှန်ကြားရေးမှူးတန်ကုတ်အနားယူတဲ့အခုလ15ရက်နေ့မှာပဲသူ့တာဝန်တွေကိုစတင်ထားဆောင်မှာဖြစ်ပါတယ်။ဒန်ကုတ်ချက်နေရာမှာယာယီညွှန်ကြားရေးမှူးတူခန့်သွားမယ်လို့သမ္မတထွန်းကမကြသေးခင်တုန်းကပဲ Twitter လူမှုကွန်ရက်ကရေးသားလိုက်တာကြောင့်ထောင်လိုင်းအတိုင်းဝိုင်းမှာနှစ်ပေါင်း30လောက်တာဝန်ထမ်းဆောင်ခဲ့တဲ့ဝိုင်းရင်ပုဂ္ဂိုလ်သူဖြစ်သူစုဂေါ်ဒုံကိုလည်းအလုတ်ကထုတ်ပြတော်မယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ
်။ဆိုမလီနိုင်ငံမှာမကြသေးခင်ကမိုဂါဒီရှုမြို့တော်ဝန်ကြီးဆုံးတဲ့အထိဖြစ်သွားခဲ့တဲ့ဘုံခွဲတိုက်ခိုက်ခဲ့သူဟာမျိုးသမီးတေကံဘုံခွဲသူဖြစ်တယ်လို့ဆိုမာလီဆိုရကပြောလိုက်ပါတယ်အဲ့ဒီမျိုးသမီးဟာမတန်ဆွမ်းသူမျိုးသမီးတူဖြစ်ပြီးတော့နောက်မျိုးသမီးတူကကူညီပေးခဲ့တာဖြစ်ပါတယ်အဲ့ဒီမျိုးသမီးနှစ်ဦးစလုံးဟာမိုဂါဒီရှုမြို့အစိုးရအတွက်အလုပ်လုပ်ပေးနေကြတဲ့သူတွေဖြစ်ကြောင်းဒါပေမဲ့သူတို့ရဲ့နောက်ကြောင်းရာဇဝင်ကိုတေချာဆွဆွေးခြင်းမရှိဘဲခန့်ထားခဲ့တာဖြစ်တယ်လို့ဆိုမာလီဆိုရကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်အဲ့ဒီမျိုးသမီးနှစ်ယောက်ဟာအကြမ်းဖက်သမားတွေထိန်းချုပ်ထားတဲ့နေရာတွေကိုခီးသွားဖို့အတွက်တလားအတွင်းအလုပ်ကနေခွင့်နေဇက်တိုက်ယူခဲ့ကြတာဖြစ်ပါတယ်လိုင်လာ24ရက်နေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အယ်ရှဘတ်အဖွဲ့ကတော့ပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်မိုဂါဒီရှုမြို့တော်ဝန်အဗ်ဒရာမန်အိုမာအော့စမန်နဲ့သူ့ရဲ့မြို့တော်အုပ်ချုပ်ရေးအဖွဲ့ကတခြားတာဝန်ရှိသူတွေပါဝင်စုစုပေါင်းလူ၈ယောက်တည်ဆုံးခဲ့ပါတယ်။မိုဂါဒီရှုမြို့တော်ဝန်ကတော့ဒီတိုက်ခိုက်မှုတွင်မှရခဲ့တဲ့ဒဏ်ရာတွေကြောင့်ဩဂတ်စ်လ၁ရက်နေ့ကကာတာနိုင်ငံမှာတည်ဆုံးသွားခဲ့ပါတယ်။ VOA ဆိုမာလီဌာနရဲ့စုံစမ်းမှုအရတော့ဒီမျိုးသမီးနှစ်ယောက်စလုံးဟာဒေသန္တရအစိုးရအဖွဲ့မှာအလုပ်လုပ်နိုင်ဖို့အတွက်နာမည်လွှဲပြီးတော့ပေးခဲ့ကြတာလို့တည်ရပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကတောက်ကြတဲ့ညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအနှံ့ပြားမာဒီရဲ့ပိုင်းတွင်မိုးအပြင်းထန်ရွာသွန်းတာကြောင့်မွန်ပြည်နယ်အတွင်းမြေကြီးပြည်တောက်နေပြူနေအိမ်ပျက်စီးပြီးလူသေဆုံးမှုတွေရှိတယ်လို့မွန်ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့နောက်ဆုံးရရှိတဲ့သတင်းတွေအရမွန်ပြည်နယ်ပေါင်မြို့နယ်မှာမိုးတဲမြေပြိုမှုတွေကြောင့်အိမ်နေပြူကြရာကအနည်းဆုံးလူ73ဦးရဲ့အလောင်းကိုဆယ်ဦးရရှိထားပြီးကယ်ဆယ်မှုတွေဆက်လုပ်နေတယ်လို့ပေါင်မြို့နယ်ဒုတိယမိသားဦးစင်မှုဦးတင်တောင်ဦးက VOA ကိုပြောပါတယ်
ဒီတက်လို့ကရဲတောင်းမီဇာကားလမ်းပေါ်ရှိတဲ့ကားကုန်ကားနဲ့ကားလေး3စီးပေါ့အဲ့ဒီမှာကားလမ်းအောက်မှာရှိတဲ့ဆော့ဦးတွေပါပေါ့ခါရဲပါပြီးမှပြီးသွားပေါ့နော်ဓာတ်ပေါ်တော့လုံးဆိုတော့ဓာတ်ပေါ်ကြီး73ဦးပေါ့73ဦးဒဏ်ရာရတဲ့သူက20ဦးပေါ့မော်လမြေဆေးရုံပို့ထားပါတယ်ဒီလိုအိမ်ကြီးကတော့အိမ်တော်စု14ပေါ့အဲ့14လုံးပေါ့ဟောအဲ့14လုံးကတော့မြေပြီထားတဲ့နေထိုင်မှုမှာရှိပါရော
မုံပြင်းနေကင်းပြင်းနေတဲ့ဘကိုးတိုင်းနေမှာမနှက်ပြန်အထိမိုးအဆက်မပြတ်ရွာသွန်းမယ်လို့မိုးစလညွန်ကြိုင်မှုဦးစီးဌာနကတရင်ထုတ်ပြန်ထားပါတယ်ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်အရှင်ကြောင့်မြန်မာနိုင်ငံအနှံ့ပြားမှာမိုးရွာသွန်းနေပြီးမော်လမြိုင်ရန်ကုန်လမ်းမပေါ်မှာတောင်ပြိုလာတဲ့အပြင်ပြည်내အတွင်းကတခြားမြို့တွေမှာလည်းရေကြီးရှမ်းမှုတွေဖြစ်ပေါ်နေပါတယ်အခုလအတွင်းမိုးတဲထန်စွာရွာသွန်းမှုတွေကြောင့်မြန်မာပြည်နေရာအတော်များများမှာရေပိတ်တင့်ပြီးသူတောင်းနဲ့ချီပြီးရှိနေပါပြီပြည်ကလေးလာအတွင်းမှာလည်းကချင်ပြည်နယ်နဲ့မကွေးတိုင်းတို့မှာမိုးအဆက်မပြတ်ရွာသွန်းပြီးရေကြီးရှမ်းမှုတွေဖြစ်ခဲ့တာမှာတောင်ကြီးချောင်းချောင်းလူ3ဦးသေဆုံးသွားခဲ့ပါတယ်
ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာနောက်ထပ်သတင်းပတ်ကုံဆန္ဒပြပွဲတွေကိုဒီကနေ့မှစတင်လိုက်ပါတယ်။ပုံမှန်အဖြစ်တော့ဆန္ဒပြပွဲတွေကိုစနေနေ့မှလုပ်လို့ရှိပေမဲ့ဒီတစ်ပတ်မှာတော့ဆန္ဒပြပွဲကိုတရက်စောပြီးတော့လေစိတ်မှလုပ်ခဲ့တာဖြစ်ပြီးတော့ဆန္ဒပြတဲ့သူထောင်ထဲချီပြီးတော့ပါဝင်ခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကသူတို့ရဲ့ဒီမိုကရေစီပြည်ပင်ပြောင်းလဲရေးအတွက်တောင်းဆိုနေတာတွေကိုခီးသွွားတွေသတိပြုမိလောက်အောင်လုပ်တဲ့အနေနဲ့အခုလိုလေစိတ်မှဆန္ဒပြခဲ့ကြတာပါ။အမေရိကန်ပါဝင်နိုင်ငံတော်များများကတော့ဟောင်ကောင်ကိုသွားကြမဲ့သူတို့ရဲ့နိုင်ငံသားတွေကိုခီးသွားသတိပေးချက်တွေထုတ်ပြန်ထားပါတယ်။အခုဆိုရင်ဟောင်ကောင်ဆန္ဒပြပွဲတွေဟာ၃လတည်းကိုရောက်လာပြီဖြစ်ပြီးတရုတ်ဆိုရကတော့တိုက်ခန့်ဆန္ဒပြပွဲတွေကိုအနောက်နိုင်ငံတွေကအထောက်ပံ့နေပေးနေတာဖြစ်တဲ့ဆိုပြီးပြောပါတယ်။ဒါမဲ့လည်းအနောက်နိုင်ငံတွေရဲ့နိုင်ငံရေးသမားတွေစီကနေဆန္ဒပြပွဲကိုထောက်ခံကြောင်းပြောထားတဲ့ကြေညာချက်ကလွှဲရင်တခြားအထောက်အထားတွေတော့ပြသနိုင်ခြင်းမရှိခဲ့ပါဘူး။ဆန္ဒပြပွဲတွေကတခါတရံမှာအကြမ်းဖက်မှုတွေအထိဖြစ်ခဲ့တာကြောင့်အခြေအနေတွေကတော့တင်းမာနေဆဲဖြစ်ပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရခံလွဲပြောင်းရေးဥပဒေကြမ်းကြောက်ပြီးခဲ့တဲ့ဇွန်လကစပြီးတော့ဟောင်ကောင်မှာနိုင်ငံရေးမတည်မငြိမ်တွေဖြစ်ပြီးဆန္ဒပြတာတွေဖြစ်လာခဲ့ပြီးတော့အဲဒီကနေဒီမိုကရေစီပြည်ပြောင်းလဲရေးလှုပ်ရှားမှုအသွင်ဖြစ်ပြောင်းလဲလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယအုပ်ချုပ်မှုအောက်မှာရှိတဲ့ကက်ရှမီးဒေသမှာမကြုံမှုတဲ့အတိုင်းအတာနဲ့ပိတ်ဆို့ကန့်သတ်မှုတွေလှုပ်ဆောင်ထားတဲ့အချိန်မှာပဲဒီဒေသဟာခေတ်သစ်တစ်ခုစီကိုဥတီသွားနိုင်မှုအစပြုနေပြီဖြစ်ကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကသတိပေးပြောကြားလိုက်ပါတယ်ဒီဒေတာကိုအထူးကိုပိုင်အုပ်ချုပ်ခွင့်ရဒေတာအဖြစ်သတ်မှတ်ထားတဲ့ဥပဒေကိုဖျက်သိမ်းပြီးဘ ഹു အစိုးရရဲ့အုပ်ချုပ်မှုအောက်မှာထားလိုက်တဲ့သူ့အစိုးရရဲ့ဆုံးဖြတ်ချက်ကိုဝန်ကြီးချုပ်မိုဒီကခုခံပြောကြားနေတာပါဒီလိုလှုပ်ဆောင်ခြင်းအပြင်ကက်ရှမီးဒေတာကအကြမ်းဖက်ဝါဒနဲ့ခွဲထွက်ရေးဝါဒတွေကိုတိုက်ထုတ်ပြရရောက်စေကြောင်းဝန်ကြီးချုပ်ကပြောပါတယ်ဒေတာကနေအနေနဲ့လည်းအခက်အခဲစင်ခုံမှုတွေမရှိဘဲသူတို့ရတဲ့နဲ့အခွင့်အရေးတွေကိုအပြည့်အဝရရှိမှဖြစ်ကြောင်းသူကပြောပါတယ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံစလုံးကပိုင်ဆိုင်ကြောင်းပြောဆိုနေကြတဲ့ဒီကက်ရှမီးဒေတာမှာဆယ်စုနှစ်သုံးခုကြာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုပါကစ္စတန်ကနောက်ွယ်ကနေဖန်တီးလှုပ်ဆောင်နေတာဖြစ်ကြောင်းအိန္ဒိယအစိုးရကဆွဆွဲပြောဆိုနေတာပါလက်တလုံးအခြေအနေအောက်မှာကက်ရှမီးဒေတာရဲ့ဆက်သွယ်ရေးအားလုံးကိုဖျက်တောက်ထားတာကြောင့်အိန္ဒိယနိုင်ငံအတွင်းမွတ်စလင်အများစုနေထိုင်တဲ့တခုတည်းသောပြည်နယ်မှာဖွံ့ဖြိုးမှုတွေအလို့အကန့်တွေနဲ့ကောင်းမွန်တဲ့အစိုးရအုပ်ချုပ်မှုတွေရရှိမယ်ဆိုတဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရရဲ့ပြောဆိုမှုတွေအပေါ်ဒေတာကနေဘလို့တုံ့ပြန်မယ်ဆိုတာတော့မသိရသေးပါဘူးအင်တာနက်နဲ့ကေဘယ်ရုပ်သံအစီအစဉ်တွေကိုဖျက်တောက်ထားတာကြောင့်ဝန်ကြီးချုပ်ရဲ့မိန့်ခွန်းကိုဒေတာကနေကရေဒီယိုကတဆင့်ပဲနားထောင်ဝင်ရခဲ့ကြပါတယ
်ပစိဖိတ်ဘုတ်ရာအတွင်းဖြစ်နေတဲ့ကြီးမားတဲ့တိုက်ဖုန်းမုန်တိုင်းကြီးတစ်ခုဟာအာရှတိုက်ကအမျိုးကြီးထော်မြများကိုဥတီနေတယ်ဆိုပြီးတော့မိုးလေဝသဇလဗေဒပညာရှင်တွေကပြောလိုက်ပါတယ်လက်ကီမာတိုက်ဖုန်းမုန်တိုင်းကြောင့်အရှိဘကန်ယူရန်ကတရုတ်နိုင်ငံအရှိဘကန်ယူရန်ကဇီချန်းပြည်နယ်မှာမိုးတဲထန်စွာရွာသွန်းပြီးတော့ဒီကနေ့မှာတော့တရုတ်အာဏာပိုင်တွေကအနီရောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်မုန်တိုင်းကြောင့်တရုတ်နိုင်ငံနဲ့ထိုင်ဝမ်မှာလေယာဉ်ခီးစဉ်တွေလည်းပြတ်သွားခဲ့ပါတယ်နောက်ထပ်တိုက်ဖုန်းမုန်တိုင်းတစ်ခုဖြစ်တဲ့ Cruiser တိုက်ဖုန်းမုန်တိုင်းကြောင့်မာရီယာနာကျွန်းမြောက်ပိုင်းနဲ့ဂွမ်ကျွန်းတွေမှာမိုးကြီးကျယ်ရွာသွန်းခဲ့ပြီးတော့ဒီမုန်တိုင်းဟာအခုသတင်းပတ်အခုံမှာဂျပန်နိုင်ငံကိုဥတီသွားမယ်လို့ခန့်မှန်းရပါတယ်။မနေ့ကသောရက်နေ့ကတော့လက်ကီမာတိုက်ဖုန်းမုန်တိုင်းရဲ့လီတိုင်နှုန်းဟာတနိုင်ကို240ကီလိုမီတာရှိခဲ့ပြီးတော့ Cruiser တိုက်ဖုန်းမုန်တိုင်းကတော့185ကီလိုမီတာရှိခဲ့ပါတယ်။ဒီမုန်တိုင်းတစ်ခုဟာအလွန်ကိုနှိကပ်ပြီးတစ်ခုအပေါ်တစ်ခုအပြန်လန်တက်ရောက်မှုတွေရှိနေတာကြောင့်သူတို့သွားမယ်လမ်းကြောင်းကိုခန့်မှန်းဖို့ခက်ခဲစေတယ်လို့လည်းမိုးစလပညာရှင်တွေကပြောပါတယ်ခင်ဗျာ
။ Saudi Arabia နိုင်ငံမက္ကာမြို့အစ္စလာမ်ဘာသာဝင်တွေရဲ့အထွတ်မြတ်ဆုံးနေရာတစ်ခုဖြစ်တဲ့ Hajj ဘုရားပူပွဲတော်မှာကမ္ဘာအရေးအယက်ကမွတ်စလင်နှစ်တန်းကျော်စုဝေးရောက်ရှိနေပါတယ်ဒီကနေ့စတင်ကြရောက်ပြီး9ရက်တာကျင်းပတဲ့ဘုရားပူပွဲတော်ကိုရောက်လာကြတဲ့မွတ်စလင်တွေဟာမက္ကာမြို့ရဲ့အထင်ကြီးဗလီကြီးအလယ်ကကဘာလို့ခေါ်တဲ့အနက်ရောင်4000ပုံစံအဆောက်အဦကြီးကိုလက်ဝဲရက်ခုနှစ်ကျင်းပတ်ပြီးဆုတောင်းခဲ့ကြပါတယ
်တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုရင်ဦးဆုံးတောက်ကြညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပါပြီ။ဒါကြောင့်နောက်တစ်ဆင့်အနေနဲ့အခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းတရက်ထွက်လာအောင်ကော်မတီကဆက်လုပ်သွားမယ်လို့ပူးပေါင်းကော်မတီဥက္ကဋ္ဌကပြောပါရယ်။ဒီလိုမျိုးအတည်ပြုလိုက်တဲ့အပေါ်မှာတက်မတော်နဲ့ကြန့်ခိုင်ရေးပါတီတို့ကရောဘလို့များမြင်ပါသလဲဆိုတာကိုတော့ဒီကနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုစောင့်ကြည့်ထားတဲ့ VOA သတင်းတောက်မတ်မေခစူးစီးတင်ပြထားတာနားဆင်ပါရှင်။
2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုဒီကနေ့ကျင်းပတဲ့ပြောင်စုလွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်တာမှာထောက်ခံသူဦးရေ400ကျော်ရှိတာကြောင့်အစီရင်ခံစာအတည်ဖြစ်သွားတာပါအခုလိုအတည်ပြုပြီးဖြစ်တဲ့အတွက်အခြေခံဥပဒေပြင်ဆင်တဲ့ဥပဒေကြမ်းပေါ်ပေါက်ရေးဒုတိယပိုင်းတာဝန်ကိုကော်မတီကဆက်ပြီးတာဝန်ယူဆောင်ရွက်ရတော့မှာပါကော်မတီအနေနဲ့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေအစိုးရအဖွဲ့ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဆွေးနွေးညှိနှိုင်းပြီးဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းတရက်ကိုရေးဆွဲပြီးတော့လွှတ်တော်ကိုတင်သွင်းရတော့မှာဖြစ်ပါတယ်။အစီရင်ခံစာကိုဆွေးနွေးကြတဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေနဲ့ပတ်သက်လို့ဘလို့ဆက်လုပ်သွားမယ်ဆိုတာပူအောင်ကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်ကဒီကနေ့လွှတ်တော်မှာအခုလိုပြောဆိုသွားခဲ့ပါတယ်
။အခြေခံဥပဒေပြင်ဆင်ရေးပူအောင်ကော်မတီရဲ့အစီရင်ခံစာပေါ်မှာဆွေးနွေးခဲ့ကြတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကြီးများရဲ့ဆွေးနွေးချက်များကိုအခြေခံ၍လေ့လာသုံးသပ်ကြည့်ပါကဆွေးနွေးပုံ၃မျိုး၃စားဖြင့်ဆွေးနွေးချကြသည်ကိုတွေ့ရှိရပါတယ်။၎င်းတို့ကတော့လေ့လာတွေ့ရှိချက်အစီရင်ခံစာပေါ်ကကြီးထောက်ခံဆွေးနွေးခဲ့ကြပါတယ်။ခကွေကန့်ကွက်ဆွေးနွေးခဲ့ကြပါတယ်။ဂန့်ငယ်အကြံပြုဆွေးနွေးတင်ပြခဲ့ကြတာပဲဖြစ်ပါတယ်။ကောင်းမွန်ရှင်းလင်းတဲ့တင်ပြနိုင်ရှင်းလင်းတဲ့တင်ပြချက်ကိုတင်ပြနိုင်မှာမဟုတ်တဲ့အတွက်ကျွန်တော်ရဲ့ပြင်ဆင်ရေးပူးပေါင်းကော်မတီအနေဖြင့်ထပ်မံရှင်းလင်းတင်ပြလိုခြင်းမရှိပါအစည်းအဝေးစာပေါ်မှာ ထောက်ခံခြင်းကန့်ကွက်ခြင်းတို့အပေါ်ရှင်းလင်းတင်ပြလိုခြင်းမရှိဘဲတွတ်တော်ကိုယ်စားလှယ်ကြီးများရဲ့အကြံပြုချက်ပြားအပေါ်မှာတော့တရားစွာမှတ်သားနိုင်ယူထားပြီးရှေ့လုပ်ငန်းစဉ်ဖြစ်တဲ့ဥပဒေကြမ်းရေးဆဲခြင်းတွင်ထည့်သွင်းစဉ်းစားသွားမည်ဖြစ်ပါကြောင်းအတိပေးပြောကြားလိုပါတယ်
2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းချိန်ကတည်းကစပြီးကန့်ကွက်ခဲ့တဲ့တက်မတော်ဘက်ကတော့ဒီဆင့်ရောက်လာတဲ့အချိန်ဘလို့သဘောထားရှိတယ်လဲဆိုတော့ကိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ကအခုလိုပြောဆိုသွားခဲ့ပါတယ
်ကျွန်တော်တို့ကဒီဆင်နာဆောင်ကိုဒီပြည့်ရဲ့ကိစ္စနဲ့ပတ်သက်လို့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကတော့ဒီဆွေးနွေးလို့ကတော့မရဆွေးနွေးမဖြစ်ဘူးဘာမှတရားပြောစံမရှိဘူးသူတို့ဒီဟာကိုပြင်းနဲ့ခါပုံစံနဲ့ရန်ရွက်သွားပြီးတော့ဥနိုင်ငံရဲ့ချို့ချာငါတိရခိုင်ငင်းမှုကိုထိခိုက်လာနိုင်တဲ့အမှုတွေဆိုတော့ကျွန်တော်တို့အနေနဲ့စိုးရိမ်စရာချစ်တယ
်ပါတီခေါင်းဆောင်အများစုကတက်မတော်သားဟောင်းတွေဖြစ်ကြတဲ့ပြည်အောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလည်းလက်ရှိလုပ်နေတဲ့အခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကိုတောက်လျှောက်ကန့်ကွက်လာတာဖြစ်ပြီးလက်ရှိအဆင့်မှာလည်းငကိုပြောထားမှုတဲ့သဘောထားအတိုင်းပဲဆက်ပြီးရပ်တည်နေစေဆိုတာကိုပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတောင်အေးသတင်းတော့တွေကိုပြောတာကထင်ရှားပေါ်လွင်နေပါတယ်
။ကုလူချင်းနဲ့ဆန္ဒတွေကိုအဲ့ဒီလိုစုစည်းပြီးတော့လုံးမယ်ဆိုတာပြင်သစ်ပြင်လိုက်တဲ့ဟာကိုတင်ပြီးတော့မှဖွဲ့စည်းပုံချိန်ကောင်းနေပြီးပြင်မှတရားဝင်။အင်ဂျင်နီယာတော့ဥပဒေနဲ့အညီဆက်သွားဖို့ရှိတယ်နည်း။ဟုတ်လား။ဥပဒေပြဋ္ဌာန်းချက်တွေနဲ့အညီသွားမှာ။အင်ဂျင်တို့ပြီးထားတဲ့ဥပဒေမူကြောင်းလည်းဥပဒေမူကြမ်းတွေတင်ထားပြီးသားဖြစ်တဲ့အတွက်သူပြဋ္ဌာန်းတဲ့433 34 35 36တိုင်းသွားဖို့ပဲအင်ဂျင်တို့ကတောင်းဆိုမှာ။ဟုတ်ကဲ့အတဖက်ကလည်းသူကဥဒေမညီတဲ့လမ်းကြောင်းကိုသွားလေတယ်အန်ကယ်ရုံးနဲ့ဝေးသွားလေတယ
်တက်မတော်နယ်ပြည်ခိုင်ဖြိုးပါတီတို့ရဲ့ဒီကနေ့ပြောဆိုချက်တွေထဲမှာရှေ့ဆက်လုပ်မဲ့လုပ်ငန်းစဉ်တွေအပေါ်သူတို့ရဲ့သဘောထားနဲ့ဘာဆက်လုပ်သွားမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပါသေးပါဘူးမကြခင်မှာ45ဦးကော်မတီအစည်းအဝေးတွေပြန်လုပ်ပြီးဥရေချန်ရေးဆွဲတာနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးတိုင်ပင်သွားမယ်လို့ပူပေါင်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကပြောဆိုထားပါတယ်ရှင်
ဒါကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်တွင်ဆောင်ရွက်နေမှုအခြေအနေကိုမတ်မေခါစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းဆက်ချင်ပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတအူးရဲ့နေအိမ်ကနေမူးယစ်ဆေးတွေနဲ့လက်နက်ခဲယံတွေတင်စီရမိတယ်လို့တပ်မတော်ကပြောပါတယ်။အဲ့ဒီအုပ်ချုပ်ရေးမှုနဲ့မိသားစုဟာသူတို့နေအိမ်ကနေထွက်ပြေးတိမ်းရှောင်သွားပြီးတဲ့အချိန်လုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်ရောက်ရှာဖွေတဲ့အခါမှာတော့ဘားတွေကိုတင်းစီရမိတယ်ဆိုတာကိုသတင်းထုတ်ပြန်တာပါအဲ့ဒီရွာတွင်းမှာတော့တပ်ကနေရာယူထားပြီးတော့ရွာသူရွာသားတွေကဖုန်ကြီးကြောင်မှာခိုလုံနေရတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်တွင်ရက်ခုံတန်ကျေးရွာအုပ်ချုပ်ရေးမှုနေအိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်ရှာဖွေတာမှာ WY စာရမ်းမှာစိတ်ကြွယူသောဆေးပြားတွေနဲ့စစ်လက်နက်ပစ္စည်းတွေတင်စီရခဲ့မိတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားတာပါဒီလိုရှာဖွေတဲ့အခြေအနေကိုအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွေရဘူမှုကြီးဝင်းစောဦးက VOA ကိုခုလိုပြောပါတယ
်
ဆက်သွေးရေးလိုင်းခက်ခဲကြောက်အတန်ကြီးလင်မှုမရှိတာကိုသီးခံပါခင်ဗျာတမတော်ရဲ့သတင်းထုတ်ပြန်ချက်ထဲမှာရွာသားတို့သတင်းပေးပို့ချက်ရကျေးရွာတာဝန်ရှိသူတွေနဲ့အတူလက်တပြတ်ဝင်ရောက်ရှာဖွေတာမှာ WY စာရမ်းမှာစိတ်ကြွယူသူဆေးပြား2တန်း5သိန်းခန့်ကျိုးဆွဲလက်ပစ်ပုံး36လုံး icon 52လုံးမိုင်းပြုတ်လို့ဖို့အသုံးပြုတဲ့ကွန်ကျူပွ23ချောင်းဘောစိရောနှောထားတဲ့ရန်ထုတ်တပိဋ္ဌာကနှစ်ထုတ်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရခဲ့မိတယ်လို့ဖော်ပြထားပါတယ်။ကြေးရွာအုပ်ချုပ်ရေးမှုနဲ့မိသားစု9ဦးတို့ဟာဩဂုတ်လ3ရက်နေ့မှာထွက်ပြေးတင်ချောင်းသွားကြပြီးမှစစ်တပ်ကအိမ်တွင်းဝေရောက်ရှာဖွေတာဖြစ်ပြီးတင်ချောင်းနေတဲ့ကြေးရွာအုပ်ချုပ်ရေးမှုကိုဥပဒေနဲ့ညီအမှုဖွင့်ထားပြီးတော့ဂွင်းဆက်တရခန်းတွေဖော်ထုတ်ရမိရေးအတွက်ဆောင်ရွက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမီးလှရွာဟောင်းလို့ခေါ်တဲ့ရက်ခုံတန်ကြီးရွာမှာမနေ့ကတည်းကသမတော်ကနေဝင်ရောက်စစ်ဆေးနေတာဖြစ်ပြီးလက်ရှိအခြေအနေကိုရသိတမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကအခုလိုပြောပါရယ
်အခုလောလောဆယ်မှာသမီးလှရွာဟောင်းမှာတော့တမတော်သားတွေနေပြီးတော့ဆက်တုံနဲ့ရောက်နေပါတယ်ရွာကယောက်ျားတွေကထွက်ပြေးတော့ပြီးအမျိုးသမီးနဲ့ကလေးတွေ300လောက်ကတော့ဖုန်ကြီးကြောင့်မှခိုးအောင်နေတယ်ဆိုတော့ရောသားတွေဖုန်ဆဲစကားအရာပြီးရပါတယ်ဒီမနေ့ကစပြီးတော့ဖုန်ကြီးကြောင့်ကနေရောသေးကိုပေါ်လို့လာလို့မရဘူးဆိုတာပြီးရပါတယ်
Aladu Buddhiram Yuna Pian Chang Jiwama Tawan Tan Sang Nida Mula Zambia Changsia Niso Lingu Myanmar Sitakani Matinga Lu Phansi Sisi Yama AA Lena Kain Phwe Ne Set Twe Nida Sura Achalet Ku Twe Chi Ya Chang Tamaro Phe Ka Tarin Thauk Pyan Tha Ba De Changsia Niso Lin Ha Tamaro Tarin Achalet Twe Ku AA Phe Ku Pe Pu Nida Sura Athaw Tha Twe Sisi Twe Chi Ya De Lu Bumuji Win So U Ga Pyo Ba De စစ်စစ်ခန့်ရတဲ့ចောင်းစရာကိုអង្គឡា 6 Lashima Matinga Mune Pansi Kayadu, Tia Kunsejo, Shini Vilu, Yakan Tainda Mune Mia, see you yet, seeing Kau Chema, Popia Tawa, Kamia.
Kunai go in, the Rimbebo get up, Chabarajin, Sabido, Shambine Dima, the Soya Dane, Shamia Daduja, Taiwe Pinidi, a chinny drink with Dimbia Bejamare, Shambine, Diane Mune Dima, Soya Dane, Shambi Demero, SS in Yabainuja. ဒီရပိုင်းတွင်တိုက်ပွဲဖြစ်ပွားတာကြောင့်အနည်းဆုံးဒေသခံ၄၀၀ကျော်ဟာနေအိမ်တွေကိုစွန့်ခွာပြီးတော့ဘုံကြီးကျောင်းတွေမှာတွားရောက်ခိုလုံနေကြရပါတယ်ဒီကနေ့အထိလည်းနှစ်ဖက်တက်တွေကြားမှာစီးရဲတင်းမှမှုတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပေမဲ့လို့တက်မတော်နဲ့ SSA
တိုင်းမြို့နယ်အတွင်းကတိုက်ပွဲဟာဒီလ6ရက်နေ့ကဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်ဒေသခံရွာသူရွာသားတွေဟာတိုင်းမြို့နယ်ရှိကျေးရွာတချို့ကဘုံကြီးကျောင်း၄ကျောင်းမှာထွက်ပြေးတင်းရှောင်နေရတယ်လို့တိုင်းမြို့ကကိုကြီးကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်မင်းကတော့ကြည့်တာတော့ဘုံကြီးကျောင်း၄ကျောင်း၄နေရာမှာရောက်နေတယ်လို့ပြောတယ်တော့ဘုံကြီးကျောင်းမှာခေါင်းဆယ်ကျော်ရှိတယ်အဲ 那么冰出来，现在那么冰，妈妈嘞，受不了了。哎，到了就弄到门牙开，哎妈嘞，也不能说，也不能说累了不要了呗。啊，原来买的，到老到后忙了是啦，哎，没有往后要嘞，要红衣腰呗。老老肥了，都是哎哎红衣腰啊呗，反正一卡发现，都贵嘞，比如哎要看路里呗，都我都贵他那些。
ဒေသတွင်းလက်ရှိအခြေအနေကိုသူကအခုလိုဆက်ပြောပါတယ
်။တိုက်ပွဲရတော့ဟိုတက်6ရက်နေတော့ပဲဖြစ်တာ။ဒါပေမဲ့ဒီသံတော်ဖက်ကလည်းသုံးပြီးဘူး။ဟိုဖက်ကလည်းရှိဖက်ရှိနေရဲ့ဆိုတော့ဒီနေ့ကတည်းကရှိနေတယ်ဆိုတော့သူကရွာလူတွေကတော့ပိုတည်တယ်လို့။နောက်တနည်းကသံတော်ကသူတို့ရွာထဲမှာဝင်ပြီးတော့ဆန်းချလာတာ။ဘာညာရှိနေတော့အဲ့ဒါမနေရကြတာပါ။အဲညပြန်လာတယ်။အနည်းငယ်တော့အမျိုးအမျိုးလေးနေတာဘောနော်အဲ့ဒါနဲ့သူတို့တိုက်ပွဲချင်းမှာသူတို့အချူချူပြီးရှောင်းထားတဲ့သဘောပေါ့ဗျာ
ဒီနေ့ထုတ်မြောက်ရီသတင်းစာမှာတော့တယန်းမြို့နယ်နတ်ပင်ကျေးရွာအနီးမှာနေမြေလုံခြုံရေးဆောင်ရွက်နေတဲ့တမ်ဘရစစ်ကြောင်းနဲ့နေမြေကျော်လွန်လှုပ်ရှားနေတဲ့ SSA ဝဟိုင်းအဖွဲ့တို့ထိတွေ့တိုက်ပွဲဖြစ်ခဲ့ကြောင်းဖော်ပြပါတယ်ဝဟိုင်းခြေဆိုင် SSA မြောက်ပိုင်းအဖွဲ့ဟာဒီလ3ရက်နေ့ကနောင်မိန်ကွန်ဟုံးနဲ့တောလောက်ကျေးရွာကအရက်သား22ယောက်4ရက်နေ့ကတယန်းမိုင်းကောင်ကားလမ်းမှာအရက်သား15ယောက်ကိုအကြောင်းမဲ့ဖမ်းဆီးခဲ့ကြောင်းဒါကိုဒေသခံပြည်သူတွေကသတင်းပေးလာတဲ့အတွက်လိုက်လံရှင်းလင်းစဉ်6ရက်နေ့မှာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဖမ်းဆီးခံရသူ38ယောက်လွန်ပြောက်ဖို့အတွက်လိုက်လံဆောင်ရွက်နေတယ်လို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်ရေးဘူဌာန NRPC ကတစင်လဲဆောင်ရွက်နေကြောင်းဖော်ပြထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးဆိုင်းစုကတော့ဒီနေမြေတွေဟာသူတို့ပုံပန်သွားလာနေတဲ့နေမြေဖြစ်ကြောင်းနဲ့အရက်သားတွေကိုဖမ်းဆီးတာကလည်းစစ်စစ်ချက်အရမူရစေဝါတုံးဆွဲသူတွေဖြစ်လို့ဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်။အရက်သားတွေပြန်လွတ်ပေးရေးနဲ့ပတ်သက်ပြီးဒုဗိုလ်မှူးကြီးဆိုင်းစုကအခုလိုဆက်ပြောပါတယ်
။သူကမူရစေဝါနဲ့ပတ်သက်နေရတယ်အဒီဟာတွေမူရစေဝါတရားတွေပြည့်စုံနေတာပဲကြောင့်တော့ပြန်လွတ်မှာပါ။ဒီကလိုက်တိုက်နေတော့ပိုအဆိုးမှာပေါ့။ အဲ့ဒါနဲ့တော့အဆက်လမ်းကမပြီးဘူးမုန်းကွာစီမှာပဲဖြစ်တယ်ဒီဘလူလာတဲ့ဒီစီးပွဲတွေညာလဲပြန်ပွားသွားနိုင်ကြတာမကောင်းဘူးကျွန်တော်တို့ကတိုက်ပွဲဖြစ်ပါတယ်ဆိုတဲ့အလိုမျိုးကြတော့ကျွန်တော်တို့ကဟိုဆက်ဆင်ရတိုင်းဌာနချုပ်မလဲကျွန်တော်တို့အကြောင်းပြထားတယ်အရင်းကြီးခုမရှိမလဲကျွန်တော်တို့ကပြင်ပြထားတယ်ဒါဒီကြောင့်ဒီပဲဖြစ်သွားပါတယ်လို့တော့ဒါတော့မဖြစ်ဖြစ်ပါဘူးလို့
င်အပြစ်ခတ်ရက်စရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA ကိုတော့လက်မှတ်ရေးထိုးထားတာမရှိသေးပါဘူး။တမ်ရော်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကစတင်ပြီးကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းငါးတိုင်းမှာတစ်ဖက်သက်အပြစ်ရကြောင်းထုတ်ပြန်ထားတယ်လို့ဒီနှစ်နှစ်ဦးပိုင်းမှာလည်း NRPC နဲ့ SSPP SSA မြောက်ပိုင်းအဖွဲ့အစည်းမှာငင်းချမ်းရေးနဲ့ဒေသဖွံ့ဖြိုးရေးအတွက်ဆွေးနွေးတာတွေရှိခဲ့ပါတယ်။
တမရော်ကစီးပွားရေးလုပ်ငန်းအမျိုးမျိုးတည်ထောင်လုပ်ကံနေတဲ့ပေါ်ဘီအိုရီသောရရှင်တွေဘယ်လိုသဘောထားရှိကြပါသလဲတမရော်ပိုင်စီးပွားရေးလုပ်ငန်းတွေကိုထူထောင်ထားတဲ့အဓိကရည်ရွယ်ချက်ကတမရော်ရဲ့တက်တာချောင်ကြီးရေးလုပ်ငန်းတွေအတွက်နဲ့နိုင်ငံတော်စီးပွားရေးကိုတစ်ဖက်တစ်လမ်းကအထောက်အကူပြုဖို့အတွက်ဖြစ်တယ်လို့တမရော်ဘက်ကပြောထားတဲ့အပေါ်မှာရောသဘောတူကြပါသလားတမရော်ကကိုပိုင်စီးပွားရေးလုပ်နေတာရဲ့ကောင်းကျိုးဆိုးပစ်တွေကိုအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုဆွေးနွေးကျင်တော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်လိုရင်းတူရှင်ပြောဆိုရေးသားပြီးကြိုတင်ပေးပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေး email လိပ်စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
မနက်ပြန်စနေညတည်းလေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ VOA ကနေတောက်ကြညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေည9နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ကြီးညာပေးပါအောင်ရှင
်အမေရိကန်ထက်လွတ်တော်အမတ်တေအနေနဲ့တနက်ကင်ဆောင်ဝင်ထိချိုးရင်းနဲ့ဆိုင်တဲ့ဥပဒေကြောင့်အတီးပြူနိုင်ရေးနှွေရသည်လွတ်တော်ရနာခြင်းကနေပြန်လာပြီးမဲပေးကြဖို့နိုင်ငံတော်ကမြို့တော်ဝန်200ကတောင်းဆိုလိုက်ပါတယ်။ Texas နဲ့ Ohio ပြည်နယ်တွေမှာပြီးခဲ့တဲ့သတင်းပတ်ကွန်မိုင်းတို့ကဖြစ်သွားခဲ့တဲ့ပြစ်ခတ်မှုကြောင့်လူ32ဦးသေဆုံးပြီးတဲ့နောက်မှာမြို့တော်ဝန်တွေကအခုလိုတောင်းဆိုလိုက်ကြတာပါ။အောက်လွှတ်တော်က February လမှာအတည်ပြုပေးပြီးဖြစ်တဲ့အဲ့ဒီဥပဒေမူကြောင်းကိုအထက်လွှတ်တော်အနေနဲ့လည်းအမြန်ဆုံးအတည်ပြုပေးဖို့ Republican လူများစုခေါင်းဆောင်နဲ့ Democrat ခေါင်းဆောင်နှစ်ဦးတို့ကိုမြို့ပေါင်း214မြို့ကမြို့တော်ဝန်တွေပါဝင်တဲ့အဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Mississippi ပြည်နယ်ကအစားအစာစစ်သူဘူးဆက်ယုံတွေမှာအလွတ်လွတ်ကန်နေတဲ့တရားဝင်အထောက်အထားမရှိတဲ့ရွှေပြောင်းဝင်ရောက်သူ680ကိုအမေရိကန်ရဲနဲ့လူမှုကြီးကြပ်ရေးအိုက်စတာဝန်ရှိသူတွေကပုထုနေ့ကဖမ်းဆီးပြီးနောက်တရက်မှာပဲသူတို့ထဲကတဝက်ကိုလူသားချင်းစာနာထောက်ထားပြီးပြန်လွတ်ပေးလိုက်ပြီဖြစ်ပါတယ်။မြန်မာနိုင်ငံအနှံ့ပြားဒီရဲ့ပိုင်းတွင်မိုးပြင်းထန်ရွာသွန်းတာကြောင့်မွန်ပြည်နယ်အတွင်းမြေကြီးကြီးပြီးတောင်နေပြိုနေအိမ်ပျက်စီးပြီးလူသေဆုံးမှုတွေရှိခဲ့တယ်လို့မွန်ပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့နောက်ဆုံးရရှိတဲ့သတင်းတွေအရကတော့မွန်ပြည်နယ်ပေါင်မြို့နယ်မှာမိုးသက်မြေပြိုမှုတွေကြောင့်အိမ်နေပြိုကျရာကအနည်းဆုံးလူ73ဦးရဲ့အလောင်းကိုရှာဖွေတစ်ရှိထားပြီးဖြစ်ကြောင်းမြို့နယ်မိသားတပ်ဖွဲ့ကပြောပါတယ်ဟောင်ကောင်ကဆန္ဒပြပွဲတွေဟာနောက်ထပ်သတင်းပတ်ကုန်ဆန္ဒပြပွဲတွေကိုဒီကနေ့မှစတင်လိုက်ပါတယ်ပုံမှန်အားဖြင့်တော့ဆန္ဒပြပွဲတွေကိုစနေနေ့မှစတင်နေရှိပေမဲ့ဒီတစ်ပတ်မှာတော့ဆန္ဒပြပွဲတွေကိုတည့်ရစောပြီးလေးစိတ်မှပြုလုပ်ခဲ့တာဖြစ်ပြီးဆန္ဒပြသူထောင်နဲ့ချီပါဝင်ခဲ့ကြပါတယ်
တောက်ကြညနေခင်းရဲ့နောက်ဆုံးရသတင်းကြေညာကိုကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ဂျိုနာခမင်းဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာညာ6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.